မဆာဂျီဝင်းရေအခုမဆာဂျီဝင်းတို့လေဒီပလိပ္ပန္နာစက်ယုံကအထက်ကျုပ်စက်ယုံကိုတရားစွဲတဲ့ကိစ္စပေါ့နော်ပထမအဆုံးယုံချင်းဆိုတဲ့ခါကျတော့ယုံချင်းမှာဒီနေ့ဘာတွေစလုပ်လဲခင်ဗျာ
ဒီစက်ငံယုံကိုကျွန်တော်တို့လူသမားတွေကလည်းသွားတယ်တရားစွဲတဲ့တရက်လို့လူသမားဝန်ကြီးဌာနဦးမမွန်းဝန်းတို့လည်းလာတယ်တရားသူကြီးရှေ့မှာကျတော့ရဲရပါဖြစ်လဲဆိုတဲ့ခါကျတော့ဦးမမွန်းဝန်းတို့ကတရားရုံးကိုကျင်းဝင်းနေရလေးရဥလိုက်လျှောက်တယ်လျှောက်တဲ့ခါကျတော့တရားရုံးကနေပြီးတော့နှင်းရရဲဟုစစ်ဆေးဖို့ပြန်ချပေးတာရှိတယ်ခုဒီနေ့တရားရုံးကြမှာရဲရတူရတဲ့သက်တည်ကိုစစ်ဆေးဖို့ရမပြီးသေးတဲ့အတွက်90ရက်နေရုံးချင်းကိုပြန်ချိန်ပါလေဆိုပြီးလုပ်တယ်ကိုဆိုလိုတာက9ရက်နေ့ကနေစပြီးတရားသူကြီးစီကိုဥတိုက်လျှောက်တဲ့ဟာက9ရက်ကနေဒီ23ရက်အထိဒီမြို့နယ်ကြီးကဓာရီလုံးလုံးမျိုးကျမတို့ခေါင်းဆောင်တွေလည်းပဲသက်တည်ချက်ဆိုမဲ့လူစစ်ဆေးဖို့လာဆိုပြီးစာနဲ့တရားဝင်ကြောင်းကြပြီးခေါ်တာမျိုးလည်းမရှိဘူးကိုအဲ့တော့ကျမကဒီနေ့ရဲလည်းမေးလိုက်တယ်ရဲကိုဆိုင်ဝနာအောင်နှစ်ပွင့်ပေါ့နော်အဲ့ဒါကျွန်တော်တို့ဘလိုက်ရတော်တော်ရဲ့နည်းနည်းရက်ကမှုပေါ့ကိုရလို့ရှင်ရတဲ့ရန်ကုန်သွားနေလို့ဆိုပြီးတော့အကြောင်းပြချက်နဲ့30ရက်နေ့နောက်ချင်းပြန်ချင်းရဆိုတာမျိုးဒါတွေကမဖြစ်ပြမှုပေါ့ကိုရ။ရင်းမြေကရဲကောဒါပလိမ့်မှာဖြစ်နေတယ်။သူ့နယ်မြေဒေသကြီးမအေးချမ်းနေတဲ့ဟာကြီးကိုကျွန်တော်တို့လူကြီးမျိုးတို့ဒီဟာကြီးပြီးတော့မှကျွန်တော်တို့ခေါင်းအေးချပြီးအိတ်နိုင်တယ်။ဆိုတော့ဒီလူတွေတကြုံတရားဘာဖြစ်သွားမလဲ။ဒီပလိမ့်မှာညာအတွင်းညာဘယ်လိုများဖြစ်ကြမ်းတော့ဆိုသူတို့မပူဘူးလားမသိပါဘူးကိုရ။ဒီမှာဆိုတော့ဒီမှာအတွင်းနဲ့ဆိုတော့ပူမှာပေါ့နော်။ဒါကြီးကိုများများပြီးသွားအောင်သူတို့ကကိုကြီးပြီးဖြည့်ချင်းပေးရမယ်အနေထားကနေအဲ့လိုမဟုတ်ခင်းနဲ့သူတို့ကကျွန်တော်ရဲ့စုံကောင်ဖြစ်နေတယ်ခူဗျာ။နော်ဒါကြီးကိုမှုကြီးကိုမချေချေအောင်ဒီလောက်ရှင်ဘက်ကတော့ဝိုင်းကားနေတယ်လို့ပဲကျွန်မမြင်ရတော့နော်ဒီနေ့အမှန်တကယ်ဒီအတန်းဖြစ်တင်တာကဒီနေ့တရားရုံးမှာဒီအလို့ရှင်အမားကယူတင်တဲ့ပုံမှာဆိုအမားကယူရမယ်။အဲသူတို့ရှင်းနေပါဝါတင်မှာဆိုတင်မယ်နောက်တစ်ခါရုံချင်းပြီးလောက်ရှင်ကိုဆက်ပြရမယ်လို့ဖြစ်သွားတယ်။အခုကအဲ့လိုမဟုတ်ခင်းနဲ့ဒီကြည့်ဒီချိန်ဒီအလို့ရှင်ရခံအောင်တရားလိုတက်တည်ပြီးအောင်မဖြစ်ရသေးလို့အမှုကနောက်တစ်ခါချိန်ပါလေဆိုခင်းနဲ့ဒီတီတူရရဘာလုပ်နေလဲ။ကျွန်မအဲ့လိုပဲမေးလိုက်ချင်း
အဲ့တော့ဟိုတလသမဦးစီးမှုဦးမင်းမင်းဝင်းတို့ကရောဗာပြောသေးလဲ
ဦးမင်းမင်းဝင်းတို့ကတော့တရားရုံးကိုဥရိုက်လျှောက်ပြီးပြီသူ့အနေနဲ့ကတော့တင်ပြရရှိရတယ်ကျင်းပြီးပြီနော်အဲဒါရီရလည်းသူကတခါမှလည်းဟိုဟာမဖြစ်ဘူးတဲ့ခါကျတော့ဂျဲကသူ့ကိုတော့ခေါ်မေးဖို့ကလည်းခုချိန်ကြီးသူ့ကိုဆင့်ထားတာမရှိဘူးအဲ့ဒါခါကျတော့သူ့ကိုလည်းခေါ်ယူမေးညာနိုင်ရဲကမလုပ်ခဲ့တဲ့အတွက်သူကတော့ဒီကိစ္စကြီးနဲ့ပတ်သက်လို့ကတော့မသိဘူးပေါ့နော်သူ့လူတုံးလုံးကြီးကတရားရုံးကိုတော့သူဥရိုက်လျှောက်တော့လျှောက်ပြီးပြီပေါ့သူကအဲ့လိုပဲပြောတယ်ခု
မဆာဂျီဝင်းတို့ဘက်ကရောဥပဒေကြောင့်ရကူညီပေးတဲ့ရှင်းနေတွေဘာတွေမပါဘူးလား
ကျွန်တော်တို့ကလည်းအခုရုပ်ဝင်လေးကျွန်တော်တို့ကလုံသမားဆိုတော့လည်းတော့အချင်းကြီးတွေခေါ်ဖို့ရတာငွေကြီးကြီးနဲ့ကျွန်တော်တို့ကမှအခက်ခဲလေးနည်းနည်းလေးရှိတယ်ကိုရာနော်ဒါကလည်းနိုင်ငံတော်ကတရားစွဲလှမ်းမှုဆိုတော့နိုင်ငံတော်ချင်းကြီးတွေပမာပဲလို့ကျွန်တော်တို့တွေးလိုက်တာပေါ့ကိုရာအဲ့တော့ကျွန်တော်တို့လုံသမားတွေကဟိုဥပဒေနဲ့ပတ်သက်လာရင်ကျွန်တော်တို့ဘက်ကဥပဒေမတိနားမလဲကြဘူးပဲအလဲသုံးစားလုပ်ကြလားဘယ်လိုကိုနားလဲရမလဲမသိဘူးကိုကြီးအဲ့မဲ့ဒီနေ့မှာတော့ကျွန်တော်တို့ဒီခုဒီတပိတ်ကိုတော့မန်နေဂျာကလုံသမားဝင်ကြီးနဲ့နှစ်ပါးတော့လာသွားတယ်ကိုအမျိုးတစ်ပါတယ်ဥလိုက်ဝင်ပါတယ်ကိုအောင်နိုင်လင်းတို့ပါတယ်လွတ်တော်ကိုယ်စားလှယ်လည်းပါတယ်ကိုဟုတ်ကဲ့ဝန်ကြီးတစ်ပါးအစ်စ်ပါတယ်အဲ
့တော့အဲ့ဒီဝန်ကြီးတွေကမာဇာကြီးဝင်းတို့ဘာတွေလာပြောသွားတာလဲခင်ဗျာ
သူတို့အခုဘာလာတယ်ဆိုသူတို့ကဘာနော်ဝန်ကြီးချုပ်ကဒီကိစ္စနဲ့ပတ်သက်လို့သူလည်းမအားလို့ကျွန်တော်တို့လူသမားတွေဘာဖြစ်ချင်တာတော့ဘာဒီတောင်းဆိုတာတော့ဘောနော်အဲ့ဒါကိုလာမေးတာကိုကျွန်တော်တို့ကလည်းပန္နာကုမ္ပဏီနဲ့စမဝန်ကြီးဌာနချုပ်တဲ့စာချုပ်ကိုကုမ္ပဏီကချုပ်ဖောက်တယ်အဲ့တော့ကျွန်တော်တို့ကပန္နာကုမ္ပဏီလိုမရှိအဲ့လိုမျိုးကျွန်တော်တို့ကလောက်တာမဟုတ်ဘူးဆိုလိုတာကျွန်တော်တို့ရဲ့လုပ်ငန်းဝင်အားမစက်အပြည့်ပေးနိုင်တဲ့နိုင်ငံတော်ဒီလုပ်သမားတွေတော့အကျိုးရှိမှဆိုရင်ဘယ်လိုလုပ်ငန်းဆင်မျိုးတွေကျွန်တော်တို့ကတရားဥပဒေဆင်မြင်မယ်အခုလက်ရှိဖြစ်နေတာကသမုဝန်ကြီးဌာနနဲ့ပန္တာကုမ္ပဏီတို့အစဉ်အဆိုးရလက်ထက်တုန်းကထုတ်သွားတဲ့အလိမ်ဆက်ကြီးကိုကျွန်တော်တို့တွေလုပ်သမားတွေမချိမဆန့်ဆန်းနေရတယ်ဆိုတာမျိုးကျွန်တော်တို့စာချုပ်စာတမ်းအနေနဲ့ရှင်းပြီးတခါလေးပြောပြလိုက်တယ်ခေါ့အဲဒီနည်းနဲ့ဦးစလုံ
းဟုတ်ကဲ့
အဲ့တော့တို့ကလည်းဒီသူတင်ထားတဲ့လူကြီးတွေဖြစ်ပြောတဲ့ပေါ့နော်ဒီကိစ္စတွေတို့အနေနဲ့ညတော့တိုင်နေပြီးတော့ဒီဥစ္စာတွေအထက်ကိုလည်းပြင်ပြပြီးတော့လုပ်ဆောင်ပေးပါမယ်လို့ပြောသွားတယ်ကိုဒီဘက်ကနေဒီလူသမားတွေအနေနဲ့စစ်ကမ်းရှိရှိနဲ့ဥပဒေဘောင်တွင်းကသွားဖို့သူတို့အဲ့လာတော့ပြောသွားတယ်ကို
ဥပဒေဘောင်တွင်းကဆိုတာဘယ်လိုသဘောမျိုးလဲ
ဥပဒေဘောင်တွင်းကဆိုတော့အခုကျွန်တော်တို့ဒီချိန်မှာဆိုရင်လုပ်ရှင်နဲ့လူသမားတွေကနာဖြစ်တာရှိတဲ့သူကရိုက်လို့ငါးပါဖြစ်လို့ဆိုရဟာမျိုးတွေပေါ့နော်ထိုက်တာနှစ်တာမျိုးတွေမဖြစ်အောင်နောက်ဆုံးအခုပြောရောက်ကခင်းနဲ့ပေါက်လိုက်တယ်ဆိုလိုတာကိုယ့်ဘက်ကနေပြီးတော့ပြန်ပြီးလက်တော့မြင်တာမျိုးတွေပေါ့နော်အမှောင်ပြောကဆိုတာဝန်တတ်တယ်ပေါ့အဲ့တော့ဘာပဲလုပ်လို့ဥပဒေဘောင်တွေအတိုင်းလုပ်ဖို့ကျွန်တော်တို့အခုငိမ့်စုပြီးခဲ့တယ်လေကိုအင်္ဂါနေ့ကဆိုရင်အဲ့လိုမျိုးဥပဒေနဲ့ကျွန်တော်တို့လုပ်ဖို့ပေါ့အဲ့လိုမျိုးပြောထားတာကို
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲနော်အစားကြီးဝင်နော
်ဟုတ်ကဲ့ကိုဟုတ်